ထာဝရဘုရားနဲ့အဲဂုတ်တုဘုရားများရဲ့ခြားနားချက်ကိုကျွန်တော်ဝင်ကတော့မှာဖြစ်ပါတယ်ထွတ်မြတ်ကျမ်းအခိုင်း9ကနေ12ကိုကျွန်တော်တို့ကြည့်မယ်ဆိုရင်ထာဝရဘုရားနဲ့အဲဂုတ်တုဘုရားများရဲ့ခြားနားချက်ကိုရှင်းလင်းစွာကျွန်တော်တို့တွေ့နိုင်ပါတယ်ထာဝရဘုရားကအဲဂုတ်တုဘုရားများကိုကပ်ဘေးဆယ်မျိုးနဲ့ဒဏ်ခတ်တော်မူပြီးမိမိနဲ့တူတဲ့အခြားသောဘုရားသခင်ဆိုတာလုံးဝမရှိတဲ့အကြောင်းသက်သေပြတော်မူပါတယ်အဲဒီသက်သေပြတော်မူချက်ကပ်ဘေးဆယ်မျိုးတို့ကိုတစ်ခုချင်းစီဝင်ငှတော်မှာဖြစ်တယ်ပထမကပ်ဘေးနိုင်မြေကိုသွေးအဖြစ်သို့ပြောင်းသွားစေခြင်းထွမြာကျမ်းအခိုင်း9အခန်းငယ်14:25မှာဖော်ပြထားတဲ့အချက်ကိုအတူချုပ်ပြီးတော့ပြောပြမယ်ဆိုရင်ထာဝရဘုရားကမောရှေနဲ့အာရုံကိုအဲဂုတ်တုတိုင်းပြည်ရဲ့ရှင်ဘုရင်ဖာရောမြင့်ထံကိုစေလွတ်ပြီးတော့ငါ့ကိုဝတ်ပြုတ်ကိုးကွယ်ဖို့ငါလူဣတိလလူတို့ကိုလွတ်မလွတ်ရင်တော့အဲဂုတ်တုပြည်မှာရှိတဲ့ယေရှုသမျှကိုသွေးပစ်စေမယ်လို့ပြောခိုင်းလိုက်ပါတယ်။ဖာရောဘုရင်ကအဲဂုတ်တုလူတို့ကိုမလွတ်တဲ့အတွက်အာရုံကထာဝရဘုရားမိန်တော်မူတဲ့အတိုင်းလှန်တန်ကိုမြှောက်ပြီးဖာရောဘုရင်ရဲ့ရှေ့အဲဂုတ်တုလူတို့ရဲ့ရှေ့မှာနိုင်မြေကြီးကိုရိုက်လိုက်တယ်။မြေယေရှုသမျှဟာသွေးဖြစ်သွားပါတယ်။မြေမှာရှိတဲ့ငါးရွေဟာလည်းတည်ကြတယ်။တည်နေတဲ့ငါးရွေကြောင့်မြေရေဟာနံပြော့အဲကုတ်တူလူတို့ဟာနိုင်မြေရေကိုမတောက်သုံးနိုင်ပဲဒုက္ခရောက်ခဲ့ကြပါတယ်နိုင်မြေဟာအဲကုတ်တူလူတို့ရဲ့လေယာစိုက်ပျိုးရေးလုပ်ငန်းမှာအဓိကအားထားရတဲ့မြေဖြစ်ပြီးအဲကုတ်တူလူမျိုးတို့ရဲ့အသက်သွေးကြောတပွဲဖြစ်တယ်အဲကုတ်တူလူမျိုးတွေကနိုင်မြေနဲ့ဆိုင်တဲ့ဖယားလူသူတို့ထင်တဲ့ဖယားဖယမတွေကိုကိုးကွယ်ကြပါတယ်အဲကုတ်တူလူတို့ကခွန်လို့ခေါ်တဲ့ဖယားဟာနိုင်မြက်ကိုပေးတဲ့ဘုရားနဲ့ကာကွယ်စောင့်ရှောက်ပေးတဲ့ဘုရားဖြစ်တယ်ဆိုပြီးတော့သူ့ရဲ့ရုပ်တုကိုလူကိုခန္ဓာနဲ့တူအောင်လုပ်ပြီးဥကောင်းပိုင်းကိုတော့သိုးထေးပုံတရာနဲ့ရုပ်တုလုပ်ပြီးကိုးကွယ်ကြတယ်။စသစ်ဆိုတဲ့သူ့ရဲ့ဘုရားဟာလည်းနိုင်မြက်ရဲ့စီးကြောင်းကိုထိန်းချုပ်ပေးတဲ့ဘုရားအိုက်ပစ်လို့ခေါ်တဲ့နတ်တိုးဘုရားအိုက်ဇစ်ဆိုတဲ့ဘုရားမစသည်လို့ဟာလည်းနိုင်မြက်နဲ့ဆိုင်တဲ့ဘုရားလို့အဲဂုတ်တုလူတို့ကဆိုပြီးတော့ကိုးကွယ်ကြတယ်။ထာဝရဘုရားကနိုင်မြက်ရဲ့ကိုခွန်နဲ့ရပတ်လုံးသွေးဖြစ်စီပြီးဒဏ်ခတ်လိုက်တဲ့အခါအေဂုတ်တုပြည့်ရဲ့ဖျားတွေကဘာမှမတတ်နိုင်ကြဘူးထာဝရဘုရားကနိုင်မြစ်ကိုအတ်တလို့ဒဏ်ခတ်လိုက်ခြင်းအပြင်ဘာကိုတတ်သိပြတော်မူသလဲဆိုရင်နိုင်မြစ်နဲ့တကွအေဂုတ်တုတိုင်းပြည်မှာရှိတဲ့မြစ်ချောင်းအင်းအိုင်တွင်းရေကန်ရေရှိသမျှတို့ကိုပေးတဲ့ဖျားနဲ့ထိန်းချုပ်ပေးတဲ့ဖျားဟာအေဂုတ်တုပြည့်ရဲ့ဖျားတွေမဟုတ်ဘူးဖယားသခင်ထာဝရဘုရားသာဖြစ်တော်မူကြောင်းဖယားသခင်ကိုယ်တော်တိုင်ကသက်သေပြတော်မူခြင်းဖြစ်ပါတယ်ဒုတိယကပ်ဘေးအဲဂုတ်တုပြည်တစ်ခုလုံးကိုဖားရုံနဲ့ပြည့်စေခြင်းအဲ့ဒီအကြောင်းအရာကိုထွတ်မြတ်ကျမ်းအခန်း၈အငယ်၁ကနေ၁၅မှာကျွန်တော်တွေ့ရပါတယ်ထာဝရဘုရားကအဲဂုတ်တုပြည်တစ်ခုလုံးကိုဘာကြောင့်ဖားရုံနဲ့ပြည့်စေတော်မူသလဲဆိုရင်အဲဂုတ်တုလူမျိုးတွေရဲ့ဖားဖယားမကိုဒဏ်ခတ်လိုက်တာဖြစ်တယ်အဲဂုတ်တုလူမျိုးများကဖားဆိုတဲ့တလိษံတွေဟာဖယားရဲ့တကိုးကိုပိုင်ဆိုင်တယ်ဒါကြောင့်ဖားတွေကိုမတတ်ကောင်းဘူးဆိုပြီးတော့ဖားတွေကိုဖယားအဖြစ်သတ်မှတ်တယ်ဖားတွေဟာဟက်ကက်လို့ခေါ်တဲ့ဖယားမရဲ့ကိုးဘွားဖြစ်တယ်ဆိုပြီးတော့အဲ့ဒီဖယားမရဲ့ရုပ်တုကိုအမျိုးသမီးပုံတရန်ခေါင်းပိုင်းကြတော့ဖားဦးခေါင်းနဲ့ပြုတ်လို့ပြီးတော့ကိုးကွယ်ကြတယ်အဲ့ဒီဖားဖယားမဟာအမျိုးသမီးတွေကိုခလေးမွေးဖို့ကိုညီပေးတဲ့ဖယမအဲဂုတ်တုလူတို့ကိုကောင်းကျိုးပေးတဲ့ဖယမလို့အဲဂုတ်တုလူမျိုးတွေကယုံကြည်ပြီးတော့ကိုးကွယ်ကြတယ်။ထာဝရဘုရားကအဲဂုတ်တုပြည်တစ်ခုလုံးကိုဖားရုံနဲ့ပြည့်စေတဲ့အခါမှာတော့သူတို့ကိုကောင်းကျိုးပေးတဲ့ဖယမရဲ့ကိုးဘွားတွေဆိုတဲ့ဖားရုံကြောင့်ဖာရောဘုရင်နဲ့အဲဂုတ်တုလူမျိုးတွေဟာဒုက္ခရောက်ခဲ့ရပါတယ်။အဲဂုတ်တုနတ်ဝိဇ္ဇာဆရာတို့ကသူတို့ရဲ့ဝိဇ္ဇာအတက်နဲ့ဖားရုံကိုပပျောက်အောင်မလုပ်နိုင်ဘူး။ဒါကြောင့်ဖာရောဘုရင်ကဖားပြတနာကိုဖြည့်ရှင်းပေးဖို့မောရှေနဲ့အာရုံကိုတောင်းပန်ပြီးမောရှေကထာဝရဘုရားထံတော်မှာတောင်းလျှောက်တဲ့အခါဖားတွေကိုအဲဂုတ်တုတိုင်းပြည်ကနေထာဝရဘုရားကပြန်လဲပြော့ရုပ်သိမ်းပေးတော်မူပါတယ်ဖားဆိုတဲ့တလိษံတွေဟာဖယားမဟုတ်တဲ့အပြင်ဖယားရဲ့တကူကိုပိုင်ဆိုင်တဲ့သူတွေမဟုတ်ကြောင်းထာဝရဘုရားရဲ့အမိန့်တော်အောက်မှာရှိနေကြတဲ့တလိษံတွေသာဖြစ်ကြောင်းထာဝရဘုရားကအဲဂုတ်တုလူမျိုးတွေကိုသက်သေပြတော်မူလိုက်တာဖြစ်ပါတယ်တတရကပ်ဘေးအဲဂုတ်တုပြည်ကိုချင်းကောင်တွေနဲ့ပြည့်စေခြင်းထွတ်မြတ်ကျမ်းအခန်း၈အခန်းငယ်16ကနေ18အထိကိုကျွန်တော်ဖတ်ပြပါမယ်တပန်ထာဝရဘုရားသည် မောရှိအားမိန်တော်မူသည်ကားအေဂုတ်တုပြည်တလျှောက်လုံး၌ရှိသောမြေမှုန့်သည်ချိန်ကောင်ဖြစ်စေခြင်းငှာအာရုံသည်လှန်တန်ကိုကင်လျက်လက်ကိုဆန့်၍မြေမှုန့်ကိုရိုက်စေခြင်းငှာပြောလော့ဟုမိန်တော်မူသည့်အတိုင်းအာရုံသည်လှန်တန်ကိုကင်လျက်လက်ကိုဆန့်၍မြေမှုန့်ကိုရိုက်လေ၏မြေမှုန့်သည်လည်းလူ၌၎င်းတလိ္ဆာ၌၎င်းချိန်ကောင်ဖြစ်လေ၏အေဂုတ်တုပြည်တလျှောက်လုံး၌မြေမှုန့်ရှိသမျှသည်ချိန်ကောင်ဖြစ်လေ၏အေဂုတ်တုလူမျိုးများကချိန်ကောင်အပအဝင်ပိုးမွှားတွေဟာမြေမှုန့်နဲ့သဲမှုန့်ကနေထွက်လာတယ်ဆိုပြီးတော့ယုံကြည်ကြတယ်အေဂုတ်တုလူတို့ကဂက်လူခေါ်တဲ့မြေကြီးဖျားနဲ့ဆက်လူခေါ်တဲ့သဲကန္တာရဖျားတို့ဟာချိန်ကောင်နဲ့အခြားပိုးမွှားတွေကိုထိန်းချုပ်တဲ့ဖျားဖြစ်တယ်ဆိုပြီးတော့ချိန်ကောင်နဲ့ပိုးမွှားတွေထလာပြီဆိုရင်အဲ့ဒီဖျားတွေကိုကိုးကွယ်ကြတော့တာပေါ့ထာဝရဘုရားကအေဂုတ်တုတိုင်းပြည်မှာရှိတဲ့မြေမှုန့်ရှိသမျှကိုချိန်ကောင်ဖြစ်စေတဲ့အခါအေဂုတ်တုလူတို့ရဲ့ဂက်ဖျားဆက်ဖျားတို့ကချင်းအန္တရာယ်ကနေအေဂုတ်တုလူမျိုးတွေကိုမကယ်နိုင်ဘူးသူတို့ရဲ့ဝိဇာဆရာတို့ကချင်းကောင်တွေကိုပွားမြအောင်မလုပ်နိုင်တဲ့အပြင်ပပျောက်အောင်လည်းမလုပ်နိုင်ကြဘူးအဲ့ဒီအမှုဟာဘုရားခင်ထာဝရဘုရားရဲ့တကူတော်ကြောင့်ဖြစ်တယ်လို့သူတို့ဝန်ခံပြီးဖာရောဘုရင်ထံကိုကြားလျှောက်ကြပါတယ်ချင်းကောင်အပအဝင်အခြားပိုးမွှားတွေကိုဖန်ဆင်းတော်မူပြီးထိန်းချုပ်တော်မူတဲ့ဘုရားဟာအေဂုတ်တုလူတို့ရဲ့ဂက်ဘုရားနဲ့ဆက်ဘုရားတွေမဟုတ်ဘူးထာဝရဘုရားသခင်သာဖြစ်တော်မူကြောင်းထာဝရဘုရားကိုယ်တော်တိုင်ကအေဂုတ်တုလူတို့ကိုတတ်သိပြတော်မူခြင်းဖြစ်ပါတယ်ဇဒုတ်ထကပ်ဘေးရင်ရဲတို့ကိုအေဂုတ်တုပြည်အနှံ့မှာဆေလွတ်တော်မူခြင်းထွတ်မြတ်ကြံအခန်း၈အခန်းငယ်20ကနေ23မှာထာဝရဘုရားကမောရှေကိုဖာရောဘုရင်ထံကိုဆေလွတ်ပြီးအခုလိုတတိပိတ်ခိုင်းလိုက်ပါတယ်ငါဤလူတို့သည်ငါအားဝတ်ပြုမည်အကြောင်းသူတို့ကိုလွတ်လော့မလွတ်ဘဲနေလျင်တင်နဲ့တင်ဤကြုံများလူများအိမ်များတဲ့သူရင်ရဲတို့ကိုငါစေလွတ်သဖြင့်အေဂုတ်တို့လူတို့နေသောအိမ်ရက်သောမြေသည်ရင်ရဲနှင့်အပြစ်ရှိလိမ့်မည်ငါသည်မိကြီးအလယ်၌ထာဝရဘုရားဖြစ်ကြောင်းကိုတင်သိစေခြင်းငါငါဤလူတို့နေရာဂေါရှင်ပြည်ကိုထိုနေ့၌ငါချမ်းသာစေ၍ထိုပြည်၌ရင်ရဲမရှိရထိုတို့ငါဤလူတို့နှင့်တင်ဤလူတို့ကိုချမ်းသာစေမည်လို့ဖာရောဘုရင်ကိုမောရှေအားဖြင့်ထာဝရဘုရားကတတိပေးလိုက်ပါတယ်ရလူခေါ်တဲ့အေဂုတ်တုလူတို့ရဲ့ထင်ရှားတဲ့ဘုရားကိုယင်ရဲတွေကကူစားပြုတယ်လို့ထင်ရပါတယ်ထာဝရဘုရားကအေဂုတ်တုတိုင်းပြည်တလျှောက်လုံးမှာယင်ရဲတွေကိုဆေလွတ်လိုက်တဲ့အခါမှာတော့အေဂုတ်တုလူတို့ကရဘုရားရဲ့ကူစားပြုလို့သူတို့ထင်တဲ့ယင်ရဲတွေကသူတို့ကိုဒုက္ခပေးပါတော့တယ်ယင်ရဲတွေဟာဘုရားမဟုတ်ဘူးထာဝရဘုရားဖန်ဆင်းတော်မူတဲ့တလိ္ဆန်ထာဝရဘုရားရဲ့အမိန့်တော်အောက်မှာရှိနေတဲ့တလိ္ဆန်တွေသာဖြစ်တဲ့အကြောင်းအဲကုတ်တုလူတို့ရဲ့မှားယွင်းသောကိုးကွယ်မှုကိုထာဝရဘုရားကတည့်တည်ပြတော်မူခြင်းဖြစ်ပါတယ်။ပြင်စမကပ်ဘေးအဲကုတ်တုလူတို့ရဲ့တလိ္ဆန်များကိုသိစေခြင်းအဲ့ဒီအကြောင်းအရာကိုထွတ်မြတ်ကျမ်းအခန်း9အခန်းငယ်1ကနေ9မှာတွေ့ရပါတယ်။ထာဝရဘုရားကအဲကုတ်တုလူတို့ရဲ့တလိ္ဆန်တွေကိုဒဏ်ခတ်သိစေတော်မူပြီးဣသီလလူတို့ရဲ့တလိ္ဆန်တွေကြတော့တကောင်မှမသိစေဘူး။ဖာရောဘုရင်ကဣသီလလူတို့ရဲ့တလိ္ဆန်သိမသိလူကိုစေလွတ်ပြော့စုံစမ်းပါတယ်။တကောင်မှမသိတဲ့အကြောင်းကိုသူသိခဲ့ရပါတယ်။ဘာကြောင့်ထာဝရဘုရားကအေဂုတ်တုလူတို့ရဲ့တလိ္ဆန်တွေကိုသိစေသလဲ။အဖြေကတော့အေဂုတ်တုလူတို့ကတလိ္ဆန်တွေကိုကိုးကွယ်လို့ဘုရားသခင်ကသူတို့ရဲ့ကိုးကွယ်မှုမှားယွင်းကြောင်းကိုတတ်သိပြလိုက်တာဖြစ်တယ်။အေဂုတ်တုလူမျိုးတွေမှာသူတို့ရဲ့ဘုရားနဲ့ဆိုင်နေဆိုပြီးအထွတ်အမြတ်ထားတဲ့တလိ္ဆန်များစွာရှိတယ်။နတောဟာအေဂုတ်တုလူတို့ရဲ့အိပစ်လို့ခေါ်တဲ့ဖျားကိုကိုစားပြုပြီးမြို့အောင်စေတဲ့ဖျားလို့သူတို့ယုံကြည်ပြီးတော့ကိုးကွယ်တယ်။နမဟာအေဂုတ်တုလူတို့ရဲ့ဟတ်တော်လို့ခေါ်တဲ့ဖျားမကိုကိုစားပြုတယ်ဆိုပြီးအဲ့ဒီဖျားမရဲ့ကိုခန္ဓာကိုမိမ့်မပုံတရံနဲ့လှုပ်ပြီးတော့ခေါင်းပိုင်းကြတော့နမရဲ့ခေါင်းပုံတရံနဲ့လှုပ်ပြီးတော့ကိုးကွယ်တယ်။အဲ့ဒီဖျားမဟာချစ်ချင်းဖျားမပျော်ရွှင်ခြင်းဖျားမဖြစ်တယ်ဆိုပြီးတော့ပူဇော်ပတ်တာကိုးကွယ်ကြတယ်။ထာဝရဘုရားကအေဂုတ်တုလူတို့ရဲ့နတောနမတောထီစတဲ့တလိ္ဆန်တွေကိုဒဏ်ခတ်သိစေခြင်းဖြင့်အေဂုတ်တုလူတို့ကသူတို့ရဲ့ဖျားနဲ့ဆိုင်တယ်လို့ထင်ပြီးအထွတ်အမြတ်ထားတဲ့တလိ္ဆန်တွေဟာထာဝရဘုရားဖန်ဆင်းထားတဲ့အရာမိမိအလိုတော်ရှိတဲ့အတိုင်းဖြစ်စေသိစေနိုင်တဲ့တလိ္ဆန်တွေသာဖြစ်တဲ့အကြောင်းကိုဘုရားသခင်ကအေဂုတ်တုလူတို့ကိုတတ်သိပြလိုက်တာဖြစ်တယ်။လေးစားပါသောဓမ္မမိတ်ဆွေဘယ်လိုဖျားမျိုးကိုမိတ်ဆွေကိုးကွယ်နေသလဲ။အေဂုတ်တုလူတို့ကတော့ဖျားတွေဖျားမတွေများစွာရှိတယ်ဆိုပြီးတော့ကိုးကွယ်ကြတယ်။ ထာဝရဘုရားဖန်ဆင်းတော်မူသောတိရစ္ဆာန်တွေကိုတောင်းသူတို့ရဲ့ဖယားဖယမတွေနဲ့ဆိုင်တယ်ဆိုပြီးတော့ကိုးကွယ်ကြတယ်ထာဝရဘုရားကသူဖန်ဆင်းထားတဲ့တိရစ္ဆာန်တွေဟာဖယားမဟုတ်တဲ့အကြောင်းမြစ်ချောင်းအင်းအိုင်တွင်းရင်ကန်ရင်စမ်းရင်တွေကိုပေးတဲ့ဖယားနဲ့ထိမ့်ချုပ်တဲ့ဖယားဟာအဲဂုတ်တုနတ်ဖယားတွေမဟုတ်ဘူးထာဝရဘုရားသခင်သာဖြစ်ကြောင်းထာဝရဘုရားကိုယ်တော်တိုင်ကသက်သေပြတော်မူခဲ့ပါတယ်ခတ်သိန်းတော်အရာတို့ကိုဖန်ဆင်းပိုင်တတ်အုပ်ဆိုးတော်မူသောထာဝရဘုရားကိုမိတ်ဆွေသိပြီလားသိကောမသိခြင်းဘူးလားထာဝရဘုရားဟာသင်နဲ့ဝင်းနေတာမဟုတ်ဘူးထာဝရဘုရားဟာနံဝိညာဉ်ဖြစ်တော်မူပြီးသင်ရဲ့နံဝိညာဉ်စိတ်နှလုံးနဲ့အခုသိမြင်ယုံကြည်ကိုးကွယ်လို့ရပါတယ်နေ့စဉ်နေ့တိုင်းစိုးရိမ်ပူပန်တဲ့ဘဝမှာအသက်ရှင်ဖို့ထာဝရဘုရားကမိတ်ဆွေကိုအလိုမရှိပါဘူးထာဝရဘုရားနဲ့တင့်ကိုကွဲကွာစေတဲ့တင့်အပြစ်အလုံးကိုလည်းသားတော်ယေရှုခရစ်တော်အားဖြင့်ထာဝရဘုရားကဖြေရှင်းပေးတော်မူပါတယ်။တင့်ရဲ့အပြစ်ကြွေးရှိသမျှကိုဆက်ပေးဖို့သားတော်ယေရှုခရစ်တော်ဟာလွန်ခဲ့တဲ့နှစ်ပေါင်း2000ကျော်လုံးကဒီလူပြည်မှာလူသားတိအပြစ်ကိုတန့်ရှင်းစွာခံယူတော်မူပြီးထာဝရဘုရားရဲ့ဇာတိအပြစ်တော်ကိုလူတို့အလယ်မှာထင်ရှားစွာပြတ်တဟောကြားတော်မူပြီးတဘာဝလွန်တရားတွေကိုပြုလုပ်တော်မူခြင်းဖြင့်မိမိဟာဖယားစစ်ဖယားမှန်ဖြစ်တော်မူကြောင်းသက်သေပြတော်မူပါれ။လေပြင်းမုန်တိုင်းကိုအမိတ်တခွန်ပေးယုံနဲ့ငြိမ်သက်စေတော်မူပါれ။တေလွန်သွားတဲ့လူ3ဦးကိုအမိတ်ပေးပြီးအသက်ပြန်ရှင်စေတော်မူပါれ။ယေရှုခရစ်တော်ကမိမိဟာလူသားတိအဖျင်ကြွလာတော်မူသောဖယားစစ်ဖယားမှန်ဖြစ်တော်မူကြောင်းခိုင်လုံသောသက်သေတွေနဲ့လူတို့အလယ်မှာထုတ်ဖော်ပြတော်မူပြီးလူသာတိခံတတ်တော်33နှစ်မှာလူတို့အပြစ်ကြွေးရှိမြတ်ကိုဆက်ပေးဖို့လက်ဝါးကတိုင်မှာအသေးခံတော်မူပြီး3ရက်မြောက်သောနေ့မှာသေခြင်းကိုအောင်မြင်ပြီးထမြောက်တော်မူပါတယ်။တင့်အပြစ်ကြောင့်လက်ဝါးကတိုင်မှာတင့်ရဲ့ကိုယ်စားအသေးခံတော်မူပြီးသေခြင်းမှထမြောက်တော်မူသောယေရှုခရစ်တော်ထံနောင်တနှလုံးသားနဲ့အပြစ်ဝန်ချတောင်းပန်ပြီးကယ်တင်ရှင်နဲ့အရှင်သခင်အဖြစ်တင့်ရဲ့နှလုံးသားထဲမှာခေါ်ဖိတ်လက်ခံခြင်းဖြင့်ထာဝရဘုရားကိုအခုသိနိုင်ပါတယ်။ယေရှုခရစ်တော်အားဖြင့်သာထာဝရဘုရားကိုသိနိုင်တယ်။တရားကျင့်ခြင်းကောင်းမှုကုသိုလ်ပြုခြင်းဖြင့်လူတိုင်းကိုတရားစီရင်တော်မူမဲ့ဘုရားသခင်ရှိတော်မှာကျွန်တော်တို့ရဲ့အပြစ်ကိုချေလို့မရဘူး။လူတို့အပြစ်အတွက်ကိုစားအပြစ်ကြွေးဆက်ပေးတော်မူသောယေရှုခရစ်တော်ရဲ့လှုပ်ဆောင်ပေးချက်အပေါ်မှာအမေပြုမှသာအပြစ်လွတ်ခြင်းအခွင့်ကိုရရှိနိုင်ပြီးထာဝရဘုရားနဲ့တိကျွမ်းမိတ္တဟာယဖွဲ့ရသောအခွင့်ကိုရရှိနိုင်ပါတယ်။ထာဝရဘုရားကိုသိခြင်းရင်ယေရှုခရစ်တော်ကိုကယ်တင်ရှင်အဖြစ်ယုံကြည်လက်ခံပါအခုယုံကြည်လက်ခံရင်အပြစ်လွတ်ခြင်းနဲ့အတူဘယ်သူမှကြံလို့မမီနိုင်တဲ့ငြိမ်သက်ခြင်းဝမ်းမြောက်ခြင်းတွေနဲ့အတူနောင်ဘဝတေချာစိတ်ချမှုကိုထာဝရဘုရားကသားတော်ယေရှုခရစ်တော်အားဖြင့်ပေးတော်မူမှာဖြစ်တယ်။နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖခင်ကောင်းချီးပေးပါစေ။